မြန်မာနိုင်ငံဟာရွှေနဲ့ဓာတ်သတ္တုတူဖော်မှုတွေတစ်ထုပ်လုပ်မှုတွေကြောင့်မီယာနဲ့တက်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပဝန်းကျင်ဆိုင်ရာနောက်ဆက်တွဲစုကြူတွေရင်ဆိုင်နေရပြီလို့ဂျွန်လ9ရက်နေ့မှာကြေညာတဲ့ World Environment Day သဘောပဝန်းကျင်ထိပ်သိမ်းရေးနေ့မှာပညာရှင်တွေကသတိပေးပါတယ်စီးပွားဖြစ်လာနေတဲ့ရွှေကိုနေရာနှံ့မှာတူဖော်နေတာကြောင့်မီယာပျက်စီးမှုနဲ့စိတ်တည်ငြိမ်ချမ်းမှုတွေဖြစ်လာနေပါတယ်အလားတူပဲတရုတ်နိုင်ငံရဲ့လူဝတ်ချက်ကြောင့်မီရှားတက်တူတွေတိုးချဲ့ထွက်လို့ရင်းနဲ့မျိုးစီလောပျက်စီးမှုတတော်ပြုံးတိမှုနဲ့မီယာပန်ဆိုင်မှုဆုံးရှုံးလာပြီးကချင်မှာဖြစ်ပေါ်လာတယ်လို့ဆိုပါတယ်မီရှားတက်တူပါဝင်ကချင်ပြည်နယ်တွင်းကသဘောပေါက်အောင်ကျင်ကိစ္စတွေမှာပါဝင်ဆောင်နေသူတူကသူ့ရဲ့အမြင်ခုလိုပြောပါတယ
်ဒီသူရဲ့အချမ်းနေတဲ့လူမှုအစိုက်အမြင်လဲလူကြီးကပေါ်တော့အချင်းချင်းဖွဲ့ကြွဲကြတာပေါ့ဒါတချို့ဟာတွေလဲသူတို့ကမြေကြီးအမောက်များတဲ့ခါကျတော့ရောကြီးအနေနဲ့ပြီးရောလက်ခံတဲ့အခွင့်အရေးကလုံးဝလက်ခံတဲ့အခွင့်အရေးတို့ကြီးဆရာနေတဲ့သူတို့တိုက်ညုံနေချင်းချင်းအခွင့်ကိုချင်းနေဖြစ်တာပေါ့ပဲကျူးမြေကြီးလည်းချက်စီရတာပေါ့လုံမန်းကွန်ဒေတာရှိတဲ့6မြောင်းအင်းအိုင်ရှိတဲ့တက်ရှိတဲ့တော့အကုန်လုံးမျိုးသုံးပြောက်ဆိုချင်းဖြစ်နေရပေါ့ဒီနေရာမှာသူတို့သူ့ခေါ်လဲလို့ချင်းဒီလိုနေရာရောကြီးပေးရောင်းလိုက်တဲ့ဒီတရက်တစ်ကြီးမှပြန်ပြီးချင်းဆန်ရတာတွေလည်းရှိပါတယ်အများကြီးပါပဲ
ကချင်ပြည်နယ်မြစ်ကြီးနားမြို့ပေါ်မှာတော့ပုံမှန်မိုးရွာတဲ့အချိန်ဒီမှာရေကြီးရေရှမ်းတာဖြစ်ခဲ့လို့သဘောပေါက်ဝင်ရင်ပျက်စီးလာတဲ့အချိန်ဒီကိုဒေသခံတွေသတိပြုမိခဲ့ကြပါတယ်။စီလွတ်ပေါင်းလို့တူးဖော်နေတဲ့ရွှေတူးဖော်ရေးလုပ်ငန်းတွေကလည်းကချင်ပြည်နယ်ကဆလို့ ERI မြစ်တကြောနဲ့တရင်းလာကြီးတိုင်းထဲမှာပေါ်ပြလာပါတယ်။မိုးပြည်နယ်ကသဘောပေါက်ဝင်ပညာရှင်တူကလည်းသူ့ရဲ့အမြင်ခုလိုပြောပါတယ်
။ဟောဆောင်ကြည့်ပြီးတော့သဘောပေါက်ဝင်ခြင်းအတွက်ဒါပဲသိသိနဲ့ယူဆိုင်မဲ့လူတွေကအားနည်းသွားပြီ။သူရင်ကြလို့ပြောနေတာတကယ့်ကိုသူရင်ကြပဲဒါပေမဲ့ဘယ်လိုလုပ်အောင်လဲဆိုတော့ဒီထက်အကြီးကြီးတဲ့ပြဿနာကဟိုရှိသေးတော့ခါကြတော့ဟိုအများစုကဒီကိစ္စတွေကိုအယုံမဆိုင်ကြဘူးပေါ့နော်တက်နိုင်တဲ့တက်ကနေပြီးတော့ဟောဝင်ပြီးတော့လုပ်တော့ဖို့လိုတာပေါ့နော်ဥပမာလက်နဲ့ကန်ပြီးတော့အကုန်လုံးတိုက်ကြမှာမဟုတ်တော့ကြအဲ့တော့ဟိုဒီပြည့်ချမ်းမှာဘာတွေလုပ်ပြီးလို့ရလဲဘာတွေလုပ်နိုင်လဲဆိုတဲ့အကြီးကြီးကလုပ်ဖို့ပြောတယ်ပေါ့
စနစ်မကျတဲ့သဘောတရားစတာထုတ်လုပ်မှုတွေအားလုံးဟာစစ်ကောင်စီလက်နက်ကိုင်ဖွဲ့တွေနဲ့တိုင်းသာစုမုံမှုနယ်မြေအားလုံးနှိပါးမှာဖြစ်နေတာပါအခုဒီ2024ကမ္ဘာပတ်ဝန်းကျင်ထင်းသိမ်းရေးဆောင်ပုဒ်ကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ရနေတယ်လို့ပညာရှင်တွေကပြောပါတယ်မြေအားပြန်လည်ထူထောင်ရေးတဲကံရရနဲ့မိုးကောင်ရေရှောင်းမှုကိုခံရရှိရေးဆိုတဲ့ဒီနှစ်ရဆောင်ပုဒ်အတိုင်းပဲမြန်မာနိုင်ငံကလည်းဒီလိုအခြေအနေတွေကနေပြီးတော့ရုန်းထွက်နိုင်ဖို့စင်ကြံမှုတွေရှိနေပါတယ်မြေဟာနိုင်ငံရေးစီးပွားရေးလူမှုရေးသဘောပတ်ဝန်းကျင်လူခွင့်ရေးတွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့ Insight Research Corner ကအမှုဆောင်ဒါရိုက်တာဒေါက်တာလွင်လွင်ဝေကပြောပါတယ်။မြေဟာကြောင့်နေမြေစုမုံမှုအပြိုင်ဆိုင်ပြိပခအရင်းမြစ်အပြိုင်ရယူခြင်းနဲ့ပြိပခနဲ့ဖွံ့ဖြိုးရေးစီမံကိန်းရဲ့နောက်ဆက်တွဲပြိပခတွေဖြစ်လာရတယ်လို့သူကပြောပါတယ်
။2023မှာဘယ်လောက်ထိမြန်မာနိုင်ငံရဲ့ဘာဝစစ်တော်ကြီးဆုံးရှုံးလာလဲဆိုရင်290ပေါ့နော်ကီလိုဟက်တာဆုံးရှုံးနေတာမျိုးဖြစ်တယ်။အဲ့ဒါမြန်မာနိုင်ငံဒီသာလေးဟာဒီပူပြီးပူလာတယ်ပူပြီးထောက်လာတယ်ပေါ့နော်အဲဒါတွေကဒီစစ်တော်ဆုံးရှုံးမှုနဲ့သွားပြီးတော့ဆက်နေရမျိုးဖြစ်တယ်ပေါ့နော်ဒါကတော့အဝင်းရင်ဆိုင်ရာမမများတာမှုတွေကိုလူ့ခွင့်စည်းကြပဲပေါ့နော်စုံစိတ်ခံစားရတာမျိုးဖြစ်တယ်နော်
မီယာမှာနိုင်ငံဆိုင်ရာသဘောတူညီမှုတွေလည်းမရှိတဲ့အတွက်မီယာပြဿနာအပါအဝင်သဘောအပဝင်းရင်ဆိုင်ရာစီမံခန့်ခွဲမှုတွေအားနည်းချက်ဖြစ်လာတယ်လို့သူကပြောပါတယ်။ကချင်စကိုင်းမန္တလေးတိုင်းမြို့မှာတူဖော်ခဲ့တဲ့ရွှေအပါဝင်သတ္တုတူဖော်မှုဟာ2015မှာမီဟက်တာပေါင်း9000ကျော်ရှိပြီးတော့အာဏာသိမ်းမှုနောက်ပိုင်းမှာဒီထက်များလာတယ်လို့2022ကစစ်တမ်းတချို့မှာဖော်ပြခဲ့ပါတယ်။မီရှာသတ္တုထုတ်လုပ်မှုဟာလည်း2021မှာတန်ကျင်း 19,500 ပဲရှိပေမဲ့2023ခုနှစ်မှာတော့တန်ကျင်း 41,800 အထိတိုးလာခဲ့တယ်လို့သိရပါတယ်။ကချင်ထူးဒေသတစ်ကချောင်းမြောင်းရေနမူနာတွေကိုစစ်ဆေးကြည့်ခဲ့တဲ့ရလဒ်အရဆိုရင်အစစ်တပ်လုံခဲ့ပြီးတော့အာဆနစ်ပါဝင်မှုပမာဏလည်းများနေတယ်လို့ Insight Research Corner မြန်မာသုတေသနအဖွဲ့ကဖော်ပြထားပါတယ်ခင်ဗျာ။